အစိုးရကဒီနှစ်ကျင်းပမဲ့အာဇာနည်နေ့အခမ်းအနားဟာအရင်နှစ်တွေနဲ့မတူဘဲထူးခြားမှုတချို့ရှိနေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဥပမာအနေနဲ့ NLD ပါတီကိုဒီနှစ်ကျင်းပမဲ့အာဇာနည်နေ့ထိမ့်မှနိုင်ငံတော်အခမ်းအနားကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒါဟာ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကို2010ပြည့်နှစ်နိုဝင်ဘာလနေအိမ်အကျယ်ချုပ်ကလွှတ်ပေးလိုက်ပြီးတဲ့နောက်ပထမဆုံးကြိမ်ဖြစ်တရားဝင်ဖိတ်ကြားတာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပါတီရဲ့ပြောခွင့်ရသူဥညံဝင်းကအခုလို့သုံးသပ်ပါတယ
်။အာဇာနည်နဲ့ခန္ဓာကိုပါတီကိုဖိတ်ကြတော့အငယ်မှတ်မိကြတော့ဒါပထမဦးဆုံးခြင်းလား။အဲ့တော့ပြီးခဲ့တဲ့တနေ့နှစ်နှစ်တုန်းကတော့အငယ်တို့ပါတီကမှတ်ပုံမတင်တဲ့ပါတီပေါ့။အဲ့ဒီအခြေပိုင်းမှာအငယ်တို့တောက်လျှောက်မှတ်ပုံတင်တာလား90ခုနှစ်တည်းရလေ။အဲ့တော့ပါတီတွေပါဝင်တဲ့ဖိတ်ကြားခြင်းမျိုးတည်တက်တာမျိုးဒါပထမဦးဆုံးခြင်းပဲ။ဒါဖြစ်တင်တာကြာပြီလို့ပဲပြောချင်ပါတယ်။ဒီတင်တာဖြစ်လာပြီလို့ဒါပဲခံယူပါတ
ယ်။အာဇာနည်နေ့အခမ်းအနားကိုဆိုရတဲ့လက်ထက်အစ်ဖွဲ့စည်းလိုက်တဲ့လူမှုဖွဲ့စည်းတွေကိုလည်းဖိတ်ကြားထားကြောင်းဒိဋ္ဌာဆရာစာရေးဆရာမောင်ဝင်းသားကပြောပါတယ်။ထူးခြားမှုအနေနဲ့အာဇာနည်နေ့နဲ့ပတ်သက်တဲ့ဂုဏ်ပြုအစီအစဉ်တွေကိုရုပ်မြင်သံကြားကနေထုတ်လွှင့်နေတာတွေတွေ့ရတယ်လို့ဆိုပါတယ်
။များသောအားဖြင့်18ရက်နေ့18ရက်နေ့ညနော်နောက်19ရက်နေ့အဲ့လိုအချိန်မှာတော့တွေ့ကြတယ်တွေ့နေရှိပါတယ်။ကျွန်တော်ထင်ပါတယ်အခုတော့လုပ်နေမှဖြစ်နေတယ်။နောက် MRTV 4တို့ကတော့အင်တာဗျူးတွေပါတွေလုပ်ပြီးတော့အာဇာနည်နေ့နဲ့ပတ်သက်ပြီးတော့ပုံပြတဲ့အစီအစဉ်လေးနော်ဒီဟိုအာဇာနည်ကြီးတွေကိုဂုဏ်ပြုတဲ့အတေးပြုတဲ့အစီအစဉ်လေးအဲ့လိုလုပ်နေပါတယ်
။နှစ်ပေါင်း20ကျော်ကျင်းပခွင့်ပိတ်ပင်ထားတဲ့အာဇာနည်နေ့အခမ်းအနားကိုလက်ရှိအစိုးရတဲ့လက်ထက်မှာပြန်လည်ကျင်းပခွင့်ပြုလိုက်တယ်လို့ဆိုပေမဲ့ညွန့်နယ်တချို့မှာတော့ပိတ်ပင်ထားဆဲဖြစ်တယ်လို့လည်းကြားသိရပါတယ်။အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့နေ့ကိုအရင်အယက်သားအစိုးရလက်ထက်တွေမှာတလေးတစားဂုဏ်ပြုခဲ့ကြတယ်လို့ပြည်သူတွေအနေနဲ့အခုအစိုးရတဲ့လက်ထက်မှာအာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုစေခြင်းကြတာတွေ့မြင်ရတယ်လို့ဆရာမောင်ဝင်းသားကသုံးသပ်ပါတယ်
။အာဇာနည်နဲ့ပတ်သက်ပြီးတော့ဟိုအရင်ဟိုပါလီမန်ဒီမိုကရေစီအစိုးရလက်ထက်ရတာအစိုးရလက်ထက်ကအချိန်ဆက်ဟိုလေးလေးစားစားနဲ့ဟိုဒီအာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုပြီးတော့အဲကျင်းပခဲ့တဲ့အစဉ်အလာတွေရှိတယ်။အဲ့လိုအစဉ်အလာတွေကိုဟိုပြည်သူတွေကအင်မတန်မှလူလာကြတယ်။အခုအဲ့လိုအာဇာနည်နေ့အထိမ်းမှတ်မှာအာဇာနည်နေ့မှာဥပမာအာဇာနည်ကြီးကြဆုံးတဲ့အချိန်မှာအဲအိုးအော်တွေဆွဲပြီးတော့ဒီမျိုးလုံးတော့ဆေးရုံလိုရုံတွေရတဲ့အိုးအော်တွေဆွဲတားတွေရတယ်ရောက်တဲ့နေရာမှာကလည်းရက်ပြီးတော့ပေါ့နော်လေးပြူတာအဲ့လိုလူတွေကဒါကိုဝန်းထဲပူဆွဲတဲ့အသိမှတ်ပြူကြတဲ့အစင်လာတွေရှိတယ်အဲ့ဒီအစင်လာတွေကအခုနောက်ပိုင်းမှာတားလာပြီးနှစ်ပေါင်းတော်ကြာကြာအဲ့ဒါတွေအဆက်ပြတ်သွားတယ်အဲ့ဒါတွေမလုပ်တဲ့ခါကျတော့ပြည်သူလူထုစိတ်ထဲမှာဒါကသူကစိတ်ထဲမှာချိတ်ပြီးတော့ခံစားရတဲ့ခံစားချက်တွေဖြစ်နေတယ်ဒီအာဇာနည်ခေါင်းဆောင်ကြီးတွေကိုဘာဖြစ်လို့အခုလိုဟိုပြစ်ပယ်ခြင်းရတာလေဘာဖြစ်လို့ဒီလိုလိမ့်လူရှုခြင်းရတာလေအဲဒါကဘုသူ့ရဲ့သဘောထားလဲဒါမျိုးတွေမချစ်တင်ဘူးဆိုပြီးတော့ပြည်သူလူထုကအဲ့လိုစိတ်ထဲမှာခံယူရတယ်အဲ့လိုရှိကြတဲ့ခါကျတော့အခုအချိန်မှာနော်အစိုးရအပြောင်းလဲဖြစ်လာပြီနော်အစိုးရအစ်စ်လည်းပြက်လာပြီအဲ့လိုအချိန်မှာအာဇာနည်ခေါင်းဆောင်ကြီးတွေထိုက်ထိုက်ကြံကြံပေါ့လေအဲ့ဒီကြံကြံဂုဏ်ပြုဖို့အလေးပြုဖို့အဲ့လိုအင်မတန်ကလူလာကြတယ်အဲ့လိုလုပ်မယ်ဆိုရင်ဒီအစိုးရပုံမှာလေပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကပို့ပြီးတော့များလာနိုင်တယ်ပို့ပြီးတော့တိုးပွားလာနိုင်တယ်လို့အဲ့လိုကျွန်တော်တို့မြင်ပါတယ်